ဘုရားသခင်ရဲ့ကျေးဇူးတော်ချီးမွမ်းပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့ရဲ့ကားတိုင်းနဲ့ကျွန်တော်ဆိုရဲနှုတ်ကပတ်တော်လေးကိုတူတူကဆက်လက်ဆင်ခြင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒီနေ့ကတော့ကားတိုင်းရဲ့တရားဆိုတဲ့ကောင်းစင်နဲ့ဆင်ခြင်မှာဖြစ်ပါတယ်လို့ပထမအဆုံးအပတ်မှာမရှိမဖြစ်ကားတိုင်းကားတိုင်းဘာကြောင့်ရှိရသလဲဆိုတာကိုကျွန်တော်ဆင်ခြင်ပါတယ်ပြီးလို့ရှိရင်ဒုတိယတစ်ပတ်မှာကားတိုင်းအားဖြင့်ရရှိတဲ့အောင်မြင်ခြင်းနော်ကားတိုင်းနဲ့တရဖူကိုကျွန်တော်တူကဆင်ခြင်တယ်ပြီးတော့ပြီးခဲ့တဲ့ပတ်မှာဒီကားတိုင်းတရားဆိုတော့ကဘုရားသခင်ကဒီကဘာမတီမရှိမီကလေးကိုကပြင်ဆင်ထားတဲ့အရာကိုကျွန်တော်တို့ရှုတောင်းလေးနဲ့တူတူကဆင်ခြင်ပါတယ်ဒီနေ့မှာတော့ကားတိုင်းရဲ့တရားကိုဆက်လက်ဆင်ခြင်ဖိတ်ခေါ်ခြင်းပါတယ်နောက်တစ်ပတ်မှာတော့ကားတိုင်းနဲ့ဝါကြွားခြင်းဆိုတဲ့ကောင်းစင်လေးနဲ့ဒီနေ့ကားတိုင်းနဲ့ကျွန်တော်ဆိုတဲ့ဒီကျွန်တော်တို့ဒီသားအတွက်ဆင်ခြင်တဲ့အရာလေးကိုအဆုံးသတ်မှာဖြစ်ပါတယ်အဲ့လိုပြောလို့လည်းတစ်ခုနဲ့တစ်ခုကတော့ဒီဟာဖြစ်မှဒါဖြစ်မယ်ဆိုတဲ့သဘောမဟုတ်ပါဘူးကျွန်တော်တို့ဒီအထူးသဖြင့်ရှင်ပြန်ထမြောက်တရင်ဂရီနေရှိတဲ့လမှာကားတိုင်းနဲ့ပတ်သက်ပြီးတော့မှဒီတကွာဆင်ခြင်ကြခြင်းဖြစ်တယ်ကားတိုင်းတရားကိုဆင်ခြင်ပြီးတော့ကျွန်တော်တို့ရဲ့အသက်တာထဲမှာဘုရားသခင်စကားပြောခြင်းဖွင့်ပြခြင်းဘုရားသခင်သွန်သင်တဲ့အရာကိုဆင်ခြင်မှုဖြစ်ပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ကားတိုင်းရဲ့တရားလို့ကျွန်တော်ဆင်ခြင်တဲ့အခါမှာလဝါကားတိုင်းတရားဆိုတာကတဲ့ရှင်ပေါလုကခုနကျွန်တော်ဖတ်သွားထဲမှာပြောပါတယ်လဝါကားတိုင်းတရားကပျက်စီးခြင်းကိုရောက်တဲ့သူတွေအတွက်ကတော့မိုက်မဲခြင်းဖြစ်တယ်။ဒါပေမဲ့ကယ်တင်ခြင်းကိုရောက်တဲ့သူတွေအတွက်ကတော့ဘုရားသခင်ကတကူတော်ဖြစ်တယ်လို့ပြောပါတယ်။ဆိုတော့ဒါလေးကိုကျွန်တော်ဆင်ခြင်တဲ့အခါမှာအနော်ရှင်းရှင်းအဖြူနဲ့အမဲရှင်းရှင်းလင်းလင်းကွင်းကွင်းကွက်ကွက်မြင်ရတာတကူကပါလဲဆိုရင်ပျက်စီးခြင်းသို့ရောက်နေတဲ့အုပ်စုနဲ့ကယ်တင်ခြင်းသို့ရောက်နေတဲ့အုပ်စုနှစ်စုကိုကျွန်တော်မြင်ရပါတယ်။ဆိုတော့ဒီကျမ်းစာကိုရှင်ပေါလုကရေးလိုက်တဲ့သူတွေကလက်ခံရရှိသူတွေကဘယ်သူတွေလဲဆိုရင်ကောရင်သူမြို့မှာရှိယုံကြည်သူတွေဖြစ်ပါတယ်။ဆိုအနေချင်းလေးကောရင်သူမြို့ရဲ့အခြေအနေလေးကိုဒီစာကိုလက်ခံရရှိခြင်းသူတွေအခြေအနေလေးကိုကျွန်တော်ကြည့်တဲ့အခါမှာယုံကြည်သူတွေတော့ဟုတ်တယ်ဒါပေမဲ့ in a mess ။နော်ရှုပ်ရှက်ခတ်နေတဲ့ယုံကြည်သူတွေရဲ့အခြေအနေဖြစ်နေပါတယ်။ကောရင်သူမှာဘယ်လောက်ထိဆိုးသလဲဆိုလို့ရှိရင်လိမ်ပန်းဆိုင်ရာကိစ္စနဲ့မှားယွင်းတာတွေရှိတယ်။ပြီးလို့ရှိရင်နော်ဒီအချင်းချင်းတရားစွဲတာရှိတယ်ပြီးလို့ရှိရင်သခင်ဖျားရဲ့ပွဲတော်နဲ့ပတ်သက်ပြီးတော့မှအလွဲသုံးစားလုပ်တဲ့အတ္တတံမျိုးတွေရှိတယ်ပြီးလို့ရှိရင်ဘာရရှိသေးလဲဆိုလို့ရှိရင်ဆရာဆွဲတွေရှိတယ်ငါကတော့ပေါလုတပည့်ငါကတော့အာပေါလုတပည့်ငါကတော့ကေဖတ်တပည့်အာငါတို့ကတော့ခရစ်တော်ကိုယ်တိုင်ရဲ့တပည့်ဆိုပြီးတော့မှခံချက်အမျိုးမျိုးနဲ့လူတွေ क्वे ပြားတဲ့အချိန်ဖြစ်တယ်အဲ့ဒီအချိန်ခါမှာရှင်ပေါလုကဆာလန်ကြီးပြမင်းတို့ဘာဖြစ်ပဲလို့ပြောရတာလဲအပင်ကိုကြီးထွားစေတဲ့သူကဘုရားသခင်ပဲကျန်တဲ့သူတွေအားလုံးကဘုရားသခင်သူ့အနေနဲ့သူအသုံးပြုသွားတာအပင်ဆိုင်တဲ့သူရှင်ရှိမယ်ရည်လောင်းတဲ့သူရှင်ရှိမယ်ဒါပေမဲ့အပင်ကိုကြီးထွားစေတာရှင်တန်စေတာကဘုရားသခင်ပဲဘုရားသခင်ကိုအာယုံပြုဖို့ငါပေါလုကမင်းတို့အသေးခံလို့လားတဲ့ဆိုပြီးတော့မှသူကလူတွေကိုပြောရင်းနဲ့လဝါကားတဲ့တရားကိုဟောဖူရန်အတွက်ဘုရားသခင်ကရွေးထားတာဖြစ်တယ်ဗတ္တိဇံပေးတာတော့မှတတိပံရဲ့မိသားစုဝင်တွေကလွှဲရင်ကဗတ္တိဇံပေးတာမဟုတ်ဘူးဗတ္တိဇံပေးဖို့ရောမှငါ့ကိုဘုရားသခင်ကခွဲခံပြီးခေါ်ထားတာမဟုတ်ဘူးမင်းတို့လဝါကားတဲ့တရားကိုဟောဖို့ဖြစ်တယ်ဆိုပြီးတော့မှလဝါကားတဲ့တရားနဲ့ပတ်သက်ပြီးတော့မှသူစပြောသွားတဲ့ဆက်ကျွန်တော်တို့တွေ့ရပါတယ်ဆိုတော့ရှင်ပေါလုကကောရင်သူမြို့မှာရှိနေတဲ့အခြေအနေတွေဖြစ်ကြအလုံးစုံတို့ကိုသူစာလှမ်းရေးပြီးတော့မှတကယ်တော့ပထမဆောင်ဆိုတော့ဒုတိယတစ်ကြိမ်ရေးတဲ့စာလို့ကျွန်တော်သိရပါတယ်အဲ့ဒီမတိုင်ခင်မှာသူစာတစ်စောင်ရေးထားပြီဆိုတော့အဲ့မှာသူရေးတဲ့အချိန်မှာဘာတွေ့ရလဲဆိုလို့ရှိရင်မင်းတို့ကိုတွက်အသေးခံတာကပေါလုမဟုတ်ဘူးမင်းတို့တွက်အသေးခံတာကယေရှုခရစ်ဖြစ်တယ်ဒါကြောင့်မလို့ဒီကားတိုင်းတရားကခရစ်တော်ရဲ့လဝါကားတိုင်းကိုလုံးဝအလကားမဖြစ်စေဖို့ရန်အတွက်အလဲသုံးစားမလုပ်မစေဖို့ရန်အတွက်အရေးကြီးတယ်ဆိုပြီးတော့လဝါကားတိုင်းတရား the logos of the cross the word of the cross the message of the cross ဆိုပြီးတော့မှရှင်ပေါလုကပြောပါတယ်ဆိုတော့ဒီလဝါကားတိုင်းတရားကလဝါကားတိုင်းပေါ်မှာတည်တဲ့သူတွေအများကြီးပါယောမတွေကယောလဝါကားတိုင်းမှာသူတင်တက်ခဲ့တဲ့သူတွေထောင်နဲ့ချီပြီးရှိတယ်သခင်ယေရှုခရစ်တေခံတော်ကတော့မလဝါကားတိုင်းသုံးတန်ရှိတယ်ဆိုတော့သခင်ယေရှုခရစ်ရဲ့လဝါကားတိုင်းတရားကိုရှင်ပေါလုပြောတဲ့အခါမှာဒီတရားကဒီ message logos ဆိုတာကကျွန်တော် doctrine သွန်သင်ခြင်းဩဝါဒတစ်ခုအနေနဲ့လည်းကျွန်တော်တို့ အဒီခံယူလို့ဆင်ရှင်ဖို့ရန်အတွက်သုံးတဲ့စကားလုံးဖြစ်တယ်ဆိုတော့ဒီလဝါကရိုင်ကနေထွက်လာတဲ့ဒီလဝါကရိုင်အဖြစ်ကျွန်တော်ခံယူရမယ့်ဒီနှုတ်ကပတ်တော်ဒီတရားစကားဟာရှင်ပေါလုကဒီကနေ့ကျွန်တော်တို့ကိုပြောပါတယ်အဲ့ဒီမှာရှိတဲ့သူတွေအဖြစ်တော်လည်းကောင်းဒီနေ့ကျွန်တော်တို့လည်းပါပြောလဲဆိုလို့ရှိရင်ဆုံးရှုံးခြင်းတို့ရောက်တဲ့သူတွေအတွက်ကတော့မိုက်မဲတဲ့တရားဖြစ်ပါတယ်။ကယ်တင်ခြင်းတို့ရောက်တဲ့သူတွေအတွက်ကတော့ဘုရားသခင်တကူတော်ဖြစ်တယ်လို့ပြောပါတယ်။ဆိုတော့ဒီလဝါကရံတရားကတခိလူတယောက်ကအများအတွက်သူရဲကောင်းလူမျိုးအသေးခံရုံတသက်မဟုတ်ဘူး။ယေရှုခရစ်ရဲ့အသေးခံခြင်းကတကယ်အနှစ်ချုပ်ကဘာကြောင့်လဲဆိုရင်အပြစ်ကြောင့်။ဒါကြောင့်မလဝါကရံတရားကိုကျွန်တော်အချင်းချုပ်နေတဲ့ပြောတဲ့အခါမှာလူမှအပြစ်ရှိတယ်လဝကရံတရားတနည်းအားဖြင့်ဘုရားသခင်ကကျွန်တော်လူသားတွေကိုအရှင်းလင်းဆုံးဖွင့်ပြလိုက်တဲ့ဖွင့်ပြခြင်းတစ်ခုစီရင်ချက်ကြီးညာခြင်းတစ်ခုလို့လည်းကျွန်တော်ပြောလို့ရတယ်။အဲ့ဒါကဘာလဲဆိုရင်လူမှာအပြစ်ရှိတယ်။လူမှာအပြစ်ရှိတယ်။အဲ့လူကအပြစ်ရှိတယ်ပြီးအပြစ်ကနေလွတ်ဖို့ရတဲ့ကိုယ့်ကိုယ်ကိုမကယ်တင်နိုင်ဘူး။ယေရှုခရစ်ကလူတွေရဲ့အပြစ်အားလုံးကိုသူ့ကိုယ်မှာခံယူပြီးတော့မှဘုရားသခင်ဟာဖြောင့်မတ်တဲ့ဘုရားဖြစ်တဲ့အတိုင်းသခင်ယေရှုခရစ်၌အပြစ်ကိုစီရင်တယ်ပြီးဘုရားသခင်ချစ်ချင်းမေတ္တာနဲ့ဒီလဝါကရိုင်တရားကမင်းတို့အတွက်ဖြစ်တယ်ဆိုပြီးတော့မှခေါ်ဖိတ်နေတဲ့ခေါ်ဖိတ်ခြင်းတစ်ခုဖြစ်တယ်ဒါကြောင့်လဝါကရိုင်တရားကိုကျွန်တော်တို့ကြည့်တဲ့အခါမှာဒီအရာထိကိုကျွန်တော်တို့မြင်ဖို့လိုပါတယ်အပြစ်ရှိတယ်ဒီလဝါကရိုင်ကိုကြည့်လိုက်ခြင်းအပြင်အပြစ်ကြောင့်ဒီလဝါကရိုင်ပေါ်မှာသခင်ယေရှုခရစ်တည်ရတာဆိုတော့ကျွန်တော်တို့သတိရဖို့စင်ချင်အောင်မဖို့အရေးကြီးပါတယ်တခါတော့ကဆရာတယောက်ကဒီ Christian apologetic ပေါ့နော်သူကခရစ်ယာန်ယုံကြည်ခြင်းနဲ့ပတ်သက်ပြီးတော့မှသူရှုထောင့်အမျိုးစုံနဲ့မှန်ကန်ကြောင်းပြောရင်းနဲ့ဧဝံဂေလိလောက်တဲ့သူဖြစ်တယ်သူစာရေးတယ်သူစာရေးအဲ့ထုတ်မဲ့စာအုပ်ကိုသူကဒီဟိုမှာခရစ်ယာန်မဟုတ်တဲ့နော်ဗုဒ္ဓဘာသာတွေအများဆုံးနေထိုင်တဲ့နိုင်ငံမှာ publish ပုံနှိပ်ထုတ်ဝေဖို့ရန်အတွက်ဖြစ်တဲ့အခါမှာစာအုပ်ထဲမှာဗာရေးထားလဲဆိုတော့ယေရှုခရစ်တော်၌ပဲယေရှုခရစ်တော်၌ပဲခရစ်ယာန်၌ပဲခွင့်လွှတ်ခြင်းဆိုတာအလကားပေးတယ်ဆိုတာကိုသူဟောပါတယ်သူစာရေးထဲမှာရေးထားတယ်ဘယ်ဘာသာကိုပဲကြည့်ကြည့်အခြားသောဘာသာရေးယုံကြည်ခြင်းဘယ်ရောက်ကိုပဲကြည့်ကြည့်ခွင့်လွှတ်ခြင်းခံရဖို့ရတဲ့ကိုလှုပ်ဆောင်ရတယ်ခွင့်လွှတ်ခြင်းဆိုတော့ earn something you earn ဆိုပြီးတော့သူတွေ့ရတယ်ဒါပေမဲ့ Christian အแทမှာတော့ခွင့်လွှတ်ခြင်းဆိုတာဘုရားသခင်ပေးတဲ့အခမဲ့ဖြစ်တယ် Christian တရားအแทမှာပဲခွင့်လွှတ်ခြင်းတရားဆိုတာအခမဲ့ဖြစ်တယ်ဆိုတော့စာရေးတဲ့ခါမှာအဲ့နိုင်ငံကတော့ဒီစင်စာအဖွဲ့တွေပဲဖြစ်မှာပေါ့နော်သူတို့ကနေပြီးမှဒီစာကိုဒီနိုင်ငံမှာပုံသင်ထုတ်လို့ရပါတယ်ဒါပေမဲ့ဒီစာလေးတော့ပြင်ပေးခရီးယန်တရားနိုင်ပဲခွင့်လွှတ်ခြင်းတရားကအခမဲ့ဖြစ်တယ်ဘုရားသခင်ပေးတဲ့လက်ဆောင်ဖြစ်တယ်ဆိုတော့ဒီစာသား exclusive ပြတ်သားဆိုတော့ပြောဒီစာလေးတော့ပြင်ပေးဒါဆိုရင်တော့ okay ဒါမှ short and short ပေးပါနော်အဲ့ဒီခါမှာအဲ့ဆရာကဘာပြန်ပြောလို့ဆိုတော့ okay ပြင်ပေးဆိုလို့ရှိရင်ပြင်ပေးလို့ရပါတယ်ဒါပေမဲ့တခုတော့ဒီကနေ့မပြင်ခိုင်းပါနဲ့ဂျေဇုပြုပြီးမှကျွန်တော်ကိုတတ်တည်ပြပါအကယ်၍အခြားသောဘာသာတစ်ခုခုမှအပြစ်အတွက်ခွင့်လွှတ်ခြင်းတရားကိုအလကားပေးတယ်အခမဲ့ပေးတယ်ဆိုတော့ခံယူချက်ကိုကျွန်တော်ကိုပြနိုင်တယ်ဆိုရင်ကျွန်တော်ပြင်ပေးပါမယ်လို့သူပြောပါတယ်သူတို့တသက်မပြနိုင်ဘူးတသက်မပြနိုင်ဘူးကျွန်တော်အပြစ်အတွက်အခမဲ့ခံစားရတဲ့ခွင့်လွှတ်ခြင်းတရားဆိုတာခရစ်ယာန်တရားမှာပဲရှိတယ်ခရစ်တော်မှာပဲရှိတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ်ဒါကလဝါကရံတရားရဲ့နှဆိုင်မှုဖြစ်ပါတယ်ဒါပေမဲ့ဒီလဝါကရံတရားကဆုံးရှုံးခြင်းတို့ရောက်တဲ့သူတွေအတွက်မိုက်မဲခြင်းဖြစ်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းသောထာလောင်းကဒီလိုနေမျိုးမှာသခင်ယေရှုကမြေကလေးပေါ်မှာထိုင်ပြီးမှနှိမ့်ချသောအသွင်သဏ္ဍာန်နဲ့ယေရုရှလင်မြို့ထဲကိုဝင်လာတဲ့အခါမှာလူတွေကခုကျွန်တော်တောင်းလင်ခက်တွေခင်းကြတယ်သူတို့ရဲ့အုပ်တွေခင်းကြပြီးမှသာဝဖျားခွင့်နဲ့ကြွလာတော့မှုတော်သူတွေမင်္ဂလာရှိစေတည်းဟောရှဲနာဖြစ်စေတည်းဆိုပြီးမှကြွေးကြော်ကြတယ်။နောက်ငါးရက်လောက်ကြာတဲ့အခါမှာအဲ့ဒီလူတွေကပဲလဝါကရိုင်မှာတင်သက်ပါလဝါကရိုင်မှာတင်သက်ပါဆိုပြီးအော်ပြောခဲ့ကြပါဒီလူအုပ်စုပါပဲဒီအုပ်လူအုပ်စုပါပဲတင်းငရင်းနေမှာဖျားချောင်းကိုလာကြပါတယ်ဖ ဘုရားသခင်ကိုကျွန်တော်ဆုတောင်းပါတယ်သခြင်းဆိုပါတယ်ဒီလူအုပ်စုပါပဲကိုယ့်ရဲ့အလုပ်မှာကိုယ့်ရဲ့မိသားစုမှာကိုယ့်ရဲ့နေဆင်အတ္တမှာဘုရားသခင်မရှိတကယ်သူအသက်ရှင်ပါတယ် My mansion လောကကံတရားကဆုံးရှုံးခြင်းတို့ရောက်တော်သူတွေ those who are perishing present locom le present continuous tense ဖြစ်နေတဲ့ဆုံးရှုံးခြင်းတို့ရောက်နေကြနေတဲ့သူတွေနေတိုင်းရောက်နေတဲ့သူတွေအတွက်ကတော့လောကကံတရားကမိုက်မချင်းတရားဖြစ်တယ် foolishness လောကကံတရားကကျွန်တော်တို့အတွက်အဘိဓမ္မာရှိသလားမိုက်မဲချင်းလို့ပြောတဲ့ခါမှာအဘိဓမ္မာမရှိဘူးနားမလည်နိုင်ဘူးမယုံကြည်နိုင်ဘူးဆိုတဲ့သဘောပေါ့ရှင်ဘောလုကကျွန်တော်တို့ခုနကတည်းကဖတ်သွားတာမှတ်မိမှာပါလူအုပ်စု၃စုကိုပြောတယ်မင်းတို့မှာပညာရှိစွာဘယ်သူတွေလဲပညာရှိစွာဘယ်သူတွေလဲကျမ်းပြုစရာတွေကျမ်းတက်ပုဂ္ဂိုလ်တွေနော်ကျမ်းပြုစရာဘယ်သူတွေလဲပြီးတော့ပြဿနာနိုင်လေ့ကျက်တော်သူဆိုတာ debater so debate လို့ပြောတဲ့အခါမှာကျွန်တော်တို့ဒီ greek တွေယဉ်ကျေးမှုရဆိုလို့ရှင်သူတို့က philosophers thinkers တွေဖြစ်တယ် debate လို့ပြောတဲ့အခါမှာဇဂရေလူတွေပေါ့နော်မြန်မာလို့ဆိုရင်ဒါပေမဲ့အဲ့ဒါကအမြဲတမ်းအနိုင်အရှုံသူနဲ့ကိုယ်နဲ့အပြိုင်ဆိုင်ဆိုရတဲ့ဆိုင် idea တစ်ခုနော်အကြောင်းအရာတစ်ခုကိုဆွေးနွေးကြအဖြေရှာကြတဲ့အရာတွေကိုလည်းကျွန်တော် debate လို့ပြောလို့ရပါတယ်ပြဿနာလေ့ကျက်တော်သူဆိုတာက issue တစ်ခုအကြောင်းအရာတစ်ခုကိုသေချာစဉ်းစားတွေးခေါ်တဲ့အဖွဲ့တွေပေါ့ကောတမန်တော်ဝတ္ထုအခန်းကြီး16မှာရှင်ပေါလုကနော်ကျွန်တော်မြို့တစ်မြို့ရောက်သွားတယ်အဲ့မြို့မှာသူသွားတဲ့လမ်းပေါ်မှာပါတွေ့လေဒီမှာရုတ်တုစင်းတွေမြောက်များစွာနဲ့ပြည့်နေတဲ့လမ်းကိုသူတွေ့တယ်အဲ့တော့ဒီလိုပညာရှိတွေကနော်အမြင်နဲ့စဉ်းစားနေတဲ့ဖွဲ့တွေကသူတို့ဘာကိုစဉ်းစားသလဲဆိုလို့ရှင်သူတို့စဉ်းစားလို့ရသမျှဖရားတွေအကုန်လုံးတွက်ရုတ်တုလောက်ထားတယ်ဘလောက်တိတော့မှစဉ်းစားနိုင်လဲဆိုရင်ငါတို့မတိတဲ့ဘုရားဆိုရှိနိုင်သေးတယ်။ဒါကြောင့်မလို့ငါတို့မတိတဲ့ဘုရားအတွက်ဆိုပြီးမှကွက်လက်တစ်ခုခြံထားသေးတယ်။အဲ့ဒါကိုအကြောင်းပြုပြီးမှရှင်ပေါလုကမင်းတို့မတိတဲ့ဘုရားအကြောင်းကိုငါပြောမယ်ဆိုပြီးမှယာဝေထာဝရဘုရားအကြောင်းကိုသူပြောပြီးမှယေရှုခရစ်အေဝိနတရားကိုသူဟောပြောခဲ့တယ်။ပြောချင်တာကပညာရှိတွေလို့ပြောတဲ့အခါမှာဒီပညာရှိတွေအတွက်ကဘာကြောင့်မလို့သူတို့အတွက်လောကကံတရားမိုက်မဲချင်းတရားဖြစ်ရတာလဲဆိုလို့ရှိရင်သူတို့ကကိုယ့်ရဲ့ပညာကိုကိုးစားတာကိုယ့်ရဲ့အစွမ်းအစာကိုကိုးစားတာဒါကြောင့်ပြီးခဲ့တဲ့ပတ်မှာလဲကျွန်တော်အနေငယ်ကျွန်တော်တို့ပြောခဲ့ပြီးပါပြီ Greek ဟိလဒါလိမျိုးတွေကပညာကိုရှာတယ်သူတို့အတွက်လောကကံတရားကမိုက်မဲချင်းတရားဖြစ်တယ်ယူဒာတွေကတော့နမိတ်လက္ခဏာကိုတောင်းတတ်တယ်သူတို့အတွက်ကတော့လောကကံတရားကထိမိ၍လဲเสียအကြောင်းဖြစ်တယ်နှစ်ဖွဲ့စလုံးကဘာကိုပဲအခြေခံတယ်လဲဆိုရင်ကိုယ့်ရဲ့အစွမ်းစကိုပဲကိုယ်အခြေခံတယ်ကိုယ့်ပညာကိုပဲကိုယ်ကိုးစားတယ်ကိုယ့်ပညာကိုပဲကိုယ်ကိုးစားတယ်သူတို့ရဲ့ပညာနဲ့ကိုးစားပြီးဘလောက်ပဲတွေးခေါ်မှုတွေကောင်းကောင်းဒီနေ့ Greek တွေရဲ့တွေးခေါ်မှု Greek တွေရဲ့အတွေးခေါ်ကဒီကနေ့ထိကျွန်တော်သင်ကြားကြရတယ်နော်ဒီကနေ့ထိသူတို့ရဲ့အတွေးခေါ်တွေကိုအတွေးခေါ်အကြောင်းတွေမှာသင်ကြားနေကြပါတယ်အရန်ကောင်းပါတယ်အထင်သေးဖို့ပြောတာမဟုတ်ဘူးအရန်ကောင်းတယ်ပေါ်တည်မဟုတ်ဘူးဒါမဲ့သူတို့အသက်ရှင်တဲ့ဘုရားကိုမရှာတွင်နိုင်ဘူးဒါကြောင့်မလောကီပညာကဘုရားသခင်အတွက်မိုက်မဲခြင်းဖြစ်တယ်ဆိုသူတို့ဘလောက်ပဲပညာရှိရှိဘလောက်ပဲစဉ်းစားတွေးခေါ်နေသူတို့မသိတဲ့ဘုရားအတွက်တောင်မှရုတ်တုစင်တုလုပ်ဖို့နေရာချန်ထားလောက်တဲ့အထိဘုရားသခင်နဲ့ပတ်သက်ရင်ကိုယ်ကိုယ်ချင်းနဲ့ပတ်သက်ရင်စဉ်းစားနိုင်တဲ့အဖွဲ့တွေကဘုရားသခင်ကိုမမြင်ဘူးဘုရားသခင်ကိုမတွေ့နိုင်ဘူးသူတို့တဲ့လောကကံတရားမိုက်မဲခြင်းဖြစ်တယ်အဘိဓမ္မာရှိဘူး။ဘာကြောင့်လဲဆိုလို့ရှင်သူတို့ရဲ့ခံယူချက်ကသူတို့ပညာကိုရှာရဆဲအဘိဓမ္မာကဘဝမှာတတ်တောင်တတ်တာအသက်ရှင်နိုင်ဖို့ဆင်းရဲဒုက္ခ suffering ဆိုတဲ့အရာတွေက looking ပြီးတော့မှ glory သူတို့ဟာသူတို့ပညာနဲ့သူတို့ရဲ့ကြိုးစားမှုနဲ့သူတို့ရဲ့ယုံကံမှုနဲ့အသက်ရှင်ပြီးတော့မှသူတို့ဘဝအတွက်တတ်တောင်တတ်တာရှိခြင်းဂုံရွှေငွေဥစ္စာဒါတွေကိုသူတို့ရှာဖွေကြတယ်။လဝါကရိုင်ကကြတော့ is the cross of suffering the cross of humiliation လောကကရင်ကဘလောက်ထီအောင်စိုးသလဲဆိုရင်ယောမစီတီဇင်ဖြစ်တယ်ဆိုရင်လောကကရင်မှာတင်တက်လို့မရအောင်တော့ယောမတွေကသူတို့တီရွှင်ထားတဲ့ຢာဖြစ်တယ်သူတို့ကိုပုံကန်တဲ့သူဖြစ်တယ်ဆိုရင်တော့ကားတိုင်းပေါ်မှာယောမလူမျိုးမှန်ရင်ကားတိုင်းပေါ်မှာတင်တက်ခြင်းမရှိဘူးဆိုအဲ့လမ်းကြီးနဲ့လောကကရင်က ငင်းတဲ့ချင်းနဲ့ဝမ်းမြောက်ချင်းနဲ့ဘုံတွေကိုဖြစ်စေတယ်ဆိုတာသူတို့အတွက်မိုက်မဲခြင်းပြန်နားမလည်နိုင်ကျွန်တော်ရဲ့တက်တာထဲမှာလဝကရန်တရားဟာမိုက်မဲခြင်းတရားလို့ကျွန်တော်ချစ်ခဲ့ဘူးလို့ပြောလို့ရပါတယ်အတိဘေကခုနကတည်းကပြောထားတဲ့သခင်ယေရှုခရစ်လဝကရန်မှာအသေးခံတယ်ကျွန်တော်လူတွေမှာအပြစ်ရှိတယ်အပြစ်ရှိသောကြောင့်တည်ခြင်းတို့ရောက်ရကြတယ်အပြစ်မှာအခါရှိတယ်အပြစ်အခါတည်ခြင်းဖြစ်တယ်ဒီတည်ခြင်းကနေလွတ်မြောက်နိုင်အောင်ကိုယ့်ရဲ့အပြစ်ကနေလွတ်မြောက်နိုင်အောင်ကိုယ့်ရဲ့မှားယွင်းခြင်းကနေလွတ်မြောက်နိုင်အောင်ခွင့်လွှတ်ခြင်းတရားကိုခံစားရရှိနိုင်အောင်ကိုယ့်အနေကိုဘာမှလုပ်လို့မရဘူးဆိုတဲ့အခြေအနေကနေမှလွတ်မြောက်အောင်ဘုရားသခင်လှုပ်ပေးတယ်ဆိုတဲ့အရာနားလည်သလားအဲ့ဒါအဲ့ဒီအရာကိုကျွန်တော်နားမလည်ဘူးဆိုရင်လောကနိုင်ငံကကျွန်တော်တို့အတွက်မိုင်းမဲခြင်းတရားပဲနားမလဲလို့အဲ့ဒီခါမှာဘာဖြစ်လဲဒါဆင်ဘလိုဖြစ်တယ်လဲဘလိုအသက်ရှင်တယ်လဲအသက်ရှင်တဲ့ခါမှာခွင့်လွှတ်ခြင်းတရားအတွက်ကိုယ့်ဘဝမှာကိုလိုခြင်းနဲ့ပန်းတိုင်ကိုလိုခြင်းနဲ့ပညာကိုလိုခြင်းနဲ့အခြေအနေတခုရောက်ဖို့ရတဲ့ကိုယ့်ကိုယ်ကိုပဲကိုအမြဲတမ်းကိုးစားနေရဆိုရင်ဘုရားသခင်နဲ့အစဉ်ပြေနိုင်ဖို့ရန်အတွက်ဘုရားသခင်ခွင့်လွှတ်ခြင်းတရားရဖို့နိုင်ရနိုင်ဖို့ရန်အတွက်ဘုရားသခင်နိုင်ငံတော်မှာပါဝင်ဆက်ကပ်နိုင်ဖို့ရန်အတွက်ကိုယ့်ရဲ့ဆက်ကပ်ခြင်းကိုယ့်ရဲ့လှုပ်ဆောင်နိုင်ခြင်းပေါ်မှာအမိပြုနေသေးတယ်ဆိုရင် I think it is still foolishness of us if we are still trying to earn God's grace ဘုရားသခင်ဘီပီဆိုအောင်လှုပ်ဆောင်ထားပြီးရဲ့လဝါကရံတရားအဖြစ်ရရှိတဲ့လွတ်ခြင်းတရားအတွက်ကျွန်တော်တို့ကငါတို့လည်းလုပ်ရမယ်ဆိုတဲ့စိတ်ရှိနေသေးရင် still လဝါကရံတရားကျွန်တော်တို့တိုင်မိုက်မဲနေတော့မယ်ကျွန်တော်နားမလဲသေးဘူးဆုံရှုံချင်းတို့ရောက်တဲ့သူတွေပဲဖြစ်လိမ့်မယ်ပညာကိုကိုးစားရလို့ပြောတဲ့ခါမှာတင်တဲ့တင်ကြားခြင်းတခုပဲမဟုတ်ဘူးကိုကိုကိုစဉ်းစားအတွေ့အကြုံတွေပေါ်မှာအခြေခံပြီးမှဤမျှလောက်ငါဖြစ်တယ်ဆိုတော့ခံယူချက်တွေလည်းဒါကမိုက်မဲခြင်းတရားပဲကျွန်တော်အသက်ဆယ်နှစ်အရွယ်လောက်မှာရန်ကုန်မှာကျွန်တော်လေးတန်းမှာစပြီးတော့ကျောင်းတက်ပါတယ်အဲ့လေတန်းပြည့်ချင်းငါးနဲ့မတက်ခင်မှာနွေရာသီကြောင်းပြည့်ရမှာကျွန်တော်ချင်းတော်မှာပြန်ပြီးတော့မှအမေစီမှာပြန်တယ်ကျွန်တော်နဲ့ကျွန်တော်အကိုနဲ့အဲ့နဲ့အမေကအတော်ပဲနွေရာသီကြောင်းပြည့်ရတွင်အိမ်ရှိမှာခရုစိတ်ရှိတယ်အကျဉ်းစားတင်တန်းရှိတယ်နော်ကယ်တင်ခြင်းတင်တန်းရှိတယ်သွားတက်ဆိုတော့သွားတက်တယ်ထိုင်တယ်ကျွန်တော်ငယ်စဉ်ကတည်းကခရစ်ယာန်မိသားစုမှာကြီးပင်လာတဲ့သူဖြစ်တယ်ဆန်နက်စကူမှာပျော်တယ်ဘုရားသခင်နဲ့ပတ်သက်ရင်တရားဟောစရာတွေဟောသလိုဆူတောင်းသလိုကျွန်တော်လိုက်ပြီးမှအတုလုပ်လဲဆိုရင်လူကြီးတွေအဲအကျုံလိမ်မာတယ်ချစ်စရာလေးပြောတဲ့ခါမှာအဲ့ဒါမှတာယာပြီးတော့မှအဲ့လိုပေါ့ကြမ်းစာရည်လည်းအများကြီးလွတ်ရပါတယ်တော်တော်လွတ်ရတယ်ကျွန်တော်ဒီနှစ်တန်းသုံးနှစ်ရွယ်ကလေးကနော် The Lord's Prayer ဒီသခင်ဖျက်တင်ပြီးတဲ့ပထနာတော့ကို King James Version နဲ့အင်္ဂလိပ်လိုကျွန်တော်ဆိုနိုင်ပါတယ်အဖေတင်ပေးလို့အဲ့ဒါမဆိုမချင်းကျွန်တော်ညာအိတ်လို့မရအောင်ဆိုတော့ကျွန်တော်တို့အဝါချခဲ့ပါတယ်မှတ်မိသေးတယ်အဲ့ဒါတော့အဲ့မှာပြောချင်တာကကျွန်တော်ဆယ်နှစ်အရွယ်လောက်မှာကျန်းစာတင်တဲ့တော့ကျွန်တော်သွားထိုင်နားထောင်တယ်ပြီးတော့ရှင်အကျုံးကလိမ်မာတယ်ဆိုတော့စကားကလည်းချိထားတဲ့ခါကျတော့တေချာနားထောင်တေချာကိုတင်းမြင်ကွင်းထိုင်ပြီးတော့ကိုမော့ကြည့်ပြီးမမျက်တောင်မခတ်စာရပါရကျန်းစာတင်ပြီးတဲ့ဆရာကိုနားထောင်ပြီးတော့မှဂျေနော့သူမေးခွန်းမေးတယ်ဘယ်သူမှဖြေတဲ့ခါမှာကျွန်တော်ကအရန်နားထောင်တယ်ဆိုတော့ကျွန်တော်အားရပြီးသူကတော့ဖြေနိုင်မှာပဲဆိုပြီးကျွန်တော်ကိုမေးအကျုံးမင်းဖြေရမယ့်စာမျက်ပွဲကိုမင်းမဖြေဘဲနဲ့မင်းဆရာကမင်းကိုဖြေပေးတဲ့ဆင်မင်းအောင်မလားတဲ့ကျွန်တော်သူ့ကြည်ပြီးမှကျွန်တော်စိတ်ထဲမှာပါစဉ်းစားလဲဆိုတော့ဟိုကျွန်တော်ဘာမှတ်နေလဲရန်ကုန်မှာတနေ့ကြောင်းတက်နေပြီပေါ့နော်လာပြီးတော့မှဘလို့မေးခွန်းလာမေးတာလဲပေါ့စိတ်ထဲမှာကိုယ့်ကိုတွေးနေရနော်ဘာကြောင့်လဲဆိုရင်လေဒီမှာမတိကြလို့ပါတိတိတတိကြလိမ့်မယ်ချင်းတောင်မှာလေမြန်မာစကားတစ်ခွန်းတစ်ခွန်းပြောနိုင်အောင်ပဲကျွန်တော်ကလေးကြားတယ်မှာဆရာဖြစ်ပြီနော်အဲဟဲ့ကောင်အဖေနေကောင်းလာရတော့မလို့နေပေါ့နော်ဒါပေမဲ့အဲ့ဒါကချင်းတောင်မှာတော့ okay တယ်အဲ့ဒါအလုံးကအဲ့အဲ့ခင်မာတော့ကဆိုမြန်မာစကားပြောတိုင်ဆရာကြီးအဲကျွန်တော်ရိုးသားတာပါရိုးသားမှုပြောပြတာဆိုတော့အဲ့အချိန်မှာကျွန်တော်စိတ်ထဲမှာကျွန်တော်ရန်ကုန်ကနေမြန်မာစကားတက်တယ်နော်ဆရာအဲ့လေစိတ်ထဲကနေစဉ်းစားတာလေကျွန်တော်ဖျားမဲ့ဆောင်ပွဲကိုကျွန်တော်ဆရာဖြေးစရာလားကျွန်တော်စိတ်ထဲမှာလုံးဝအတိတ်ပဲမရှိဘူးကျွန်တော်သူ့ကိုကြည့်ပြီးမှကျွန်တော်စိတ်ထဲမှာဗဇက်ကတော့မပြောဘူးဒါပေမဲ့စိတ်ထဲကနေအတိတ်ပဲမရှိရမင်းခွန်းလာမေးကျွန်တော်လုံးဝနားမလဲဘူးအဲ့ဒါ လုံးဝကျွန်တော်တလုံးဝအသေးပဲမရှိဘူးကျွန်တော်ဖျားမဲ့ဆံပွဲကိုကျွန်တော်ဖျားမှကျွန်တော်အောင်မယ်ကျွန်တော်ဖျားမဲ့ဆံပွဲကိုဆရာလာဖြေးစရာအကြောင်းကိုမရှိတာဘလို့မိကွန်းလာမေးကျွန်တော်လုံးဝနားမလဲမိုက်မဲချင်းတရားလေးနော်အဲ့ဒါကျွန်တော်ဖျားမှာလေဒါကျွန်တော်ဆံပွဲကျွန်တော်ဖျားမှရမှာနောက်ထပ်ငါးနှစ်လောက်ကြာတဲ့ခါမှာဖျားသခင်ကသူ့ရဲ့အကြံစီတော်အတိုင်းသူ့ရဲ့ကျေးဇူးတော်တတ်တ တင်တော့ငငယ်လေးကတင်းနှန်းရှိတဲ့ခါမှာအဲ့ဒီမှာရှင်းသွားတယ်ကျွန်တော်။အော်လုံခဲ့တဲ့၅နှစ်လောက်တုန်းကကျွန်တော်၄တန်းအရွယ်တုန်းကဆရာမေးခဲ့တဲ့မေးခွန်းကျွန်တော်ဖြေရမယ့်စံကုန်ပွဲကိုဆရာဖြေပေးတယ်ဆိုအော်အဲ့ဆရာဆိုသခင်ယေရှုပါလားကျွန်တော်ဖြေရမယ့်စံပွဲအပြစ်နဲ့ပတ်သက်ပြီးမှကျွန်တော်ခံရမယ့်အရာတွေအားလုံးကိုကျွန်တော်မှခံယူနိုင်တဲ့အရာကျွန်တော်အတွက်လွတ်မြောက်ဖို့လွတ်နိုင်စွမ်းဘာမှမရှိလို့ဆရာဆိုတဲ့သခင်ယေရှုလှုပ်ပေးတော့အားလုံးပြီးပြီပေါ့ကျွန်တော်အောင်တာပေါ့ဆိုတာကျွန်တော်အဲ့ချိန်မှာသဘောပေါက်သွားတဲ့အချိန်မှာအဲ့ဒီအချိန်ကနေစပြီးတော့မှကျွန်တော်အသက်တာထဲမှာပြောင်းလဲခြင်းစတင်ပြီးကျွန်တော်ခံစားပါတယ်အဲ့နောက်ပိုင်းမှာကျွန်တော်ဒီနှုတ်ကပတ်တော်ဖတ်တာစကျမ်းစာနော်ဆိုတာစအကုန်လုံးထူးခြားစွာအသက်တာပြောင်းလဲခြင်းကိုကျွန်တော်ခံစားခဲ့ရတယ်ဒါပေမဲ့ဒီနေ့ကျွန်တော်အထူးသဖြင့်ပြန်လည်ပြီးမှဆင်ခြင်စီခြင်းတာက my mansion တရားလို့ပြောတဲ့ခါမှာကျွန်တော်တို့ဒီမှာရှိတဲ့သူတွေတော့မသိဘူးကျွန်တော်ကတော့ပထမဦးဆုံးကျွန်တော်ရဲ့ response ကဘာလဲဆိုတော့သူများကိုကြည့်တယ် my mansion တရားလို့ပြောခါမှာ this is for who ကိုယ့်ကိုမကြည့်ဘူးဒါပေမဲ့ဒီနေ့ကျွန်တော်ဒီနေ့ပြန်3 page နာဘာလဲဆိုရင် maybe ဒီနေ့ကျွန်တော်တို့ကိုယ့်ရဲ့ပညာကိုယ့်ရဲ့အတွေ့အကြုံကိုယ့်ရဲ့ဤမျက်လောက်ငါတိတယ်ဆိုတော့ကိုးစားနေသေးတဲ့သူတွေရှိနိုင်တယ်အဲ့လိုလူတွေအတွက်လဝါကရန်တရားမိုက်မဲခြင်းတရားပါဘာမှအတိတ်ပဲမရှိဘူးကိုကုသိုလ်ကြောင့်ကယ်တင်ခြင်းသို့ရောက်နိုင်တယ်မှန်ရင်ယေရှုခရစ်တော်သေးတာအလကားဖြစ်ပြီတဲ့ဂလာတိထဲမှာရှင်ပေါ်လို့အလိုပြောပါတယ်ဒါကြောင့်မလို့ဒီကနေ့အတ္တကိုပြန်ဆင်ခြင်းအောင်ဆုံးရှုံးချင်းတို့ရောက်နေတဲ့အုပ်စုထဲမှာပညာတတ်တယ်အများကြီးပါတယ်နော်ပညာရှိတယ်အများကြီးပါပါတယ်စကားအရာမကျွမ်းကျင်တဲ့သူတွေအများကြီးပါပါတယ်ဒါမဲ့လောကကရန်တရားကကယ်တင်ခြင်းတို့ရောက်သောသူတွေအတွက်ကတော့ဘုရားသခင်ရဲ့တကူတော်ဖြစ်တယ်လို့ပြောပါတယ်ဘုရားသခင်ရဲ့တကူတော်ဆိုဘုရားသခင်ရဲ့တကူတော်ကကျွန်တော်တို့အတွက်အတတမှာကျွန်တော်ဒီနှစ်ခုလေးပဲကျွန်တော်ရွေးပါတယ်ကျွန်တော်တို့ကျမ်းစာထဲမှာကြည့်မယ်ဆိုလို့ရှိရင်ဥမာကျင်လည်ခြင်းနဲ့ပြောမယ်ဆိုရင်ကျွန်တော်ကျမ်းစာသင်ကြားခဲ့ပြီးကျွန်တော်သိတယ်ခရစ်တော်နဲ့ကျင်လည်ဖို့တမန်တော်နဲ့ကျင်လည်ဖို့ကောင်းသောခြင်းမှာကျင်လည်ဖို့ရှင်မြတ်တာမှာကျင်လည်ဖို့ကျမ်းစာကကျွန်တော်တို့ကိုကျင်လည်ဖို့ရန်အတွက်အတတမှာအများကြီးပြောထားတယ်ဒါပေမဲ့ဒီနေ့တော့ကျွန်တော်တန်ရှင်းသောအတတမှာကျင်လည်ခြင်းဆိုတဲ့အရာရဲ့ဘုရားဘုန်းတော်ထင်ရှားစေခြင်းလုံးကအတတမှာအတတပိုင်းဆိုင်ရာတကယ်လက်တွေ့အသက်ရှင်ခြင်းနဲ့မှာလဝါကရိုင်တရားရဲ့ရောမိုးခြင်းနဲ့အသက်ရှင်တဲ့သူတွေကျွန်တော်တို့ဖြစ်နေကြသလားဟုတ်နေကြသလားဆိုတာကိုဆင်ခြင်ဖို့ပဲကျွန်တော်နှိုးဆော်ချင်ပါတယ်ကယ်တင်ခြင်းသို့ရောက်သောသူတွေအတွက်ကတော့ဒီလဝါကရန်တရားဆိုတာဘုရားသခင်ရဲ့တကူတော်ဖြစ်တယ်တဲ့ယူဒာလိုဖြစ်စေဟေလသလိုဖြစ်စေဘယ်သူမဆိုယုံကြည်သောသူတွေအားလုံးအတွက်ကယ်တင်ခြင်းကိုပို့ဆောင်နိုင်တဲ့ဘုရားသခင်ရဲ့အမျက်တော်ကနေလွတ်မြောက်စေနိုင်တဲ့တရားဖြစ်တယ်ဘုရားသခင်ရဲ့တကူတော်ဖြစ်တယ်ဘုရားသခင်ရဲ့ကယ်တင်ခြင်းတရားကိုခံစားရပြီးတဲ့အခါမှာ safe being safe and will be safe လဝါကရန်မှာသခင်ယေရှုအသေးခံပြီးတဲ့အချိန်မှာကျွန်တော်တို့အဲ့ဒီမှာပါတဲ့သူတွေအကုန်လုံးကျွန်တော်ကယ်တင်ခြင်းတို့ရောက်သွားပြီယနေ့လည်းနေ့စဉ်အသက်တာထဲမှာကယ်တင်ခြင်းတို့ရောက်နေတဲ့သူတွေဖြစ်တယ်ဆိုတော့နေ့စဉ်အသက်တာထဲမှာလည်းတနည်းအားဖြင့်ဘုရားသခင်ကကယ်တင်ပေးနေတယ်ဆိုတဲ့အရာလေးပေါ်မှာကျွန်တော် focus ထားချင်တာပါနေ့စဉ်အသက်တာထဲမှာကျွန်တော်တို့အသက်တာကျင်လည်ခြင်းဘယ်လိုရှိသလဲဒီတလောမှာကျွန်တော်တွေ့မိတဲ့ short clip လေးတခုမှဆရာတော်ကပြောလဲဆိုတော့ဒီမှာတဲ့ခရိယန်တွေနော်ယုံကြည်သူတွေအနေနဲ့အပြစ်ကိုတခါတလေလုံးမိတတ်ပါတယ်အပြစ်နဲ့လုံးဝကင်းလွတ်တဲ့အခြေအနေဆိုတော့မရှိနိုင်ပါဘူးလောကမှာကျွန်တော်ကျင်လည်တာဖြစ်တဲ့အတွက်အလုံးမှာဖြစ်မယ်မိသားစုထဲမှာဖြစ်မယ်ကိုယ့်ရဲ့သားသမီးနဲ့ဖြစ်မယ်လို့ပေါ်ဆံဖတ်တွေနဲ့ဖြစ်မယ်တခါတရံမှာတော့ဘုကလန်ဖြစ်ပြီးတော့မှကျွန်တော်တို့မှားနိုင်ပါတယ်အပြစ်လုံးမိနိုင်တယ်တခါဖြစ်နိုင်ပါတယ်သို့တော်လည်း အပြစ်ထဲမှာပျော်မွေ့နေတဲ့သူတော့လုံးဝမဖြစ်နိုင်ဘူးယုံကြည်သူမှန်ရင်ခရစ်တော်နောက်လိုက်မှန်ရင်လဝါကရင်တရားအဖြစ်ကယ်တင်ခြင်းသို့ရောက်တော်သူမှန်ရင်အပြစ်ထဲမှာတော့လုံးဝပျော်မွေ့နိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဒါကြောင့်စဉ်းစားကြည့်ပါကျွန်တော်တို့တတ်တာထဲမှာအပြစ်လုံမိတဲ့ခါမှာပျော်သလားစိတ်ထဲမှာမပျော်နိုင်ဘူးနော်ဒါမဲ့အာကိစ္စမရှိပါဘူးလူတိုင်းလုံနေကြတာပဲဆိုတော့အော်တပါစိတ်ထဲမှာဘာမှမခံစားတော့ဘူးဆိုရင်တော့ဒါမှမဟုတ်လို့ရှင်လဲကိုလုံနေတဲ့အရာကိုကိုနော်အဲ့ကိုလုံနေမိတဲ့အပြစ်ကို justify လုပ်ပြီးမာဘာမှမဖြစ်ပါဘူးဆိုပြီးမှရောချလိုက်မယ်ဆိုရင်ဒါစနတိချပြန်စဉ်းစားဖို့လိုတယ်။ဘုရားသခင်ရဲ့တကူတော်ကဒီနေ့ကျွန်တော်တို့ကိုနေ့စဉ်ပြုပြင်ပေးနေတယ်။တန်ရှင်သောအသက်တာမှာကျင်လင်ဖို့ငါဟာတန်ရှင်သောဘုရားဖြစ်သည့်တန်တန်ရှင်ခြင်းရှိကြလို့ကျွန်တော်တို့အတွေးခေါ်ရတန်ရှင်ဖို့လိုတယ်။ကျွန်တော်တို့လှုပ်ဆောင်ချက်တန်ရှင်ဖို့လိုတယ်။ကျွန်တော်တို့အပြောအဆိုတွေတန်ရှင်ဖို့လိုတယ်။မရည်ရွယ်ဘဲနဲ့ကျွန်တော်တို့ပြောမိတဲ့စကားတွေနဲ့အမားတွေရှိရဆိုရင်ဝန်ခံနိုင်ပြီးတော့မှကျွန်တော်ပြန်တိဆောက်နိုင်ဖို့လိုတယ်။စကားပြောရကမှတိချစဉ်းစားပြီးပြောတတ်ဖို့လိုတယ်တန်ရှင်သောအတ္တတာမှာအတ္တရှိမှုလိုပါတယ်ကျွန်တော်ကျမ်းစာထဲမှာဘုရားသခင်ကအေးတော်ကိုငါမုန်းတယ်တဲ့ယာကုပ်ကိုငါချစ်တယ်တဲ့ဆိုတော့အဲ့ဒါကိုကျွန်တော်ကြည့်တဲ့အခါမှာအဲ့တော့နဲ့ယာကုပ်ရဲ့အတ္တတာကိုကြည့်တဲ့ခါမှာအဲ့တော့အတ္တတာကိုကြည့်လိုက်ဘုရားသခင်သူ့ကိုမိသားစုပေးပါတယ်သားသမီးတွေလည်းပေးတယ်ကောင်းချီးမင်္ဂလာပေးတယ် material ချမ်းသာကြွယ်ဝတဲ့သူဖြစ်သူသူရောက်ပါတယ်ဘယ်လောက်ထိအောင်ချမ်းသာလဲဆိုလို့ရှင်နောက်ပိုင်းမှာယာကုပ်ကသူ့ကိုနော်သူ့အကူကသူ့ကိုအရန်စိတ်ဆိုးနေတော့သူ့အကူသူကြောက်ပြီးတော့မှရှေ့မှာကြွန်နေနဲ့တုံနာသရိစံညူလွတ်ထားပြီးတော့မဒါဘသူဟာလဲလို့မေးတဲ့ခါမှာသခင်အဲတော့ရဲ့သခင်ရဲ့ဂျုံဖြစ်တဲ့ယာကုပ်ပေးလိုက်တဲ့အရာတွေပါပြောပါဆိုပြီးတော့သူအားရပေးတယ်လေအဲ့လိုပေးတဲ့ခါမှာအဲတော့က "No ငါ့မှာလုံလုံလောက်ရှိမလို့မင်းမယူပါ"ဆိုပြန်ပြောပါတယ်အဲတော့နဲ့ယာကုပ်အဲတော့ကိုဘုရားသခင်မုန်းတယ်တဲ့ယာကုပ်ကိုဘုရားသခင်ချစ်တယ်အဲတော့ရဲ့တတ်တာမ Okay တယ်ယာကုပ်ဘုရားသခင်ချစ်တယ်လို့ပြောရယာကုပ်တတ်တာကြည့်အောင်တသက်လုံးdepress စိတ်မချမ်းသာတဲ့အသက်ရှင်ရတဲ့ဖြစ်တယ်အကိုရဲ့ရံကိုကြောက်လို့ဦးလေးစီမှာပတ်ပုံတယ်သွားရှောင်တယ်ဦးလေးရသူ့ကိုလိန်ပြီးတော့မှဆလေးနဲ့ကြုံခံခိုင်းတယ်နောက်သူ့ရဲ့သားသမီးတွေကသူ့အရန်ချစ်တယ်ဆိုရယ်ရောသက်သူ့အရန်ချစ်တယ်ဆိုရယ်သူ့ရဲ့မိန်းမနော်သူချစ်တဲ့မိန်းမကနဲ့မွေးတဲ့သားရောသက်သူ့အရန်ချစ်တဲ့သားတည်ပြီးဆိုပြီးတော့ဒါကိုတေခွဲခွဲရတော့ကြေခွဲဝမ်းနေမှုနဲ့သူ့ဒါနဲ့ပြန်မတွေ့ခင်တည်း15နှစ်ကျော်ကျော်အဲ့ဒီစဉ်တက်ရှင်ရသူဖြစ်တယ်ဝမ်းနေပူဆွေးခြင်းတော့ကအရင်းနဲ့အသက်ရှင်ရသူဖြစ်တယ်ကြောက်ခြင်းနဲ့အသက်ရှင်ရသူဖြစ်တယ်ဘယ်တော့မှသူ့ကိုသူ့ရဲ့အသက်တာကိုကြည့်လိုက် confidence နဲ့အသက်ရှင်ရတယ်ဆိုတာမရှိဘူးဒါကြောင့်ဖာရောဘုရင်ကနောက်ဆုံးသူတွေ့တဲ့ခါမှာအသက်ဘယ်လောက်ရှိပြီလဲဆိုတော့ကျွန်တော်အသက်က120ပဲရှိပါတယ်တူပြီးမှဒုက္ခနဲ့ပြည့်လုံးပါတယ်ဆိုပြီးတော့အဲ့လိုပြောခဲ့ပါတယ်ကျွန်တော်ပြောချင်တာပါလေဘုရားသခင်မုန်းနေဆိုရဲအဲ့တော့အသက်တာကိုကြည့်လိုက်ဘာပြဿနာမှမရှိဘူးကျမ်းမာတယ်ချမ်းသာတယ်ဘုရားသခင်ချစ်ပါရဲ့ဆိုရာကိုရဲ့တက်တာကြည့်ရခါကျတော့အော်ဆုံရှုံချင်းတွေနဲ့ဆစ်ရှုပ်ချင်းတွေနဲ့ဆေးဆေးဆင်းရဲချင်းတွေနဲ့ပြည့်နှက်နေပြန်တယ်ဒါကြောင့်မလို့ဆရာတယောက်ကဘာပြောလဲဆိုတော့ဘုရားသခင်ကအဲတော်ကိုမုန်းတယ်ဆိုတာအဲတော်ရဲ့အသက်တာကိုအဲတော်ကိုဒီတိုင်းလောကကြီးထဲမှာဒီတိုင်းလွှတ်ထားလိုက်တာဘာမှမလုပ်ပေးဘူးဘာမှမသွန်သင်ပေးဘူးဘုရားသခင်ကဘုန်းတော်ထင်ရှားအောင်ဘုရားသခင်ရဲ့အလိုအကျင့်စီထဲမှာအသက်ရှင်တက်အောင်ဘုရားသခင်ဆိုတာဘယ်သူလဲဆိုတာသိအောင်ဘုရားသခင်ကဘုန်းတော်ကိုထင်ရှားတဲ့အသက်တာမှာအသက်ရှင်တက်အောင်အဲတော်ကိုဒုက္ခနဲ့ပေးတွေ့ကြုံပြီးမှသင်ပေးတယ်ပြုပြင်ပေးတယ်ဆိုတာမရှိဘူးဒီတိုင်းလွှတ်ထားလိုက်တာဘုရားသခင်သူချစ်တဲ့ယာကုပ်ကိုကြတော့ဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေဖို့ဘုရားသခင်အလိုတော်ကိုသိစေဖို့ဘုရားသခင်ကသူ ကိုကဲတင်ပွရန်အတွက်ကဲတင်ရှင်မေရှိယကိုဆေးလို့ဖို့လမ်းကြောင်းပြင်ဆင်တဲ့အပိုင်းနေရာတွေမှာယာကုပ်ရဲ့အတ္တတာကိုချိုးစရာရှိတဲ့ခါချိုးနှိမ့်စရာရှိခြင်းနှိမ့်မြားစွာသူ့ကိုကြုံစေပြီးတော့မှပြုတ်ပြင်ပေးတဲ့ဘုရားဖြစ်တယ်။အဲ့တော့ဘုရားမျိုးလိုချင်လားယာကုပ်ဘုရားမျိုးလိုချင်လားလို့ဒီနေ့ကျွန်တော်မေးပွန့်ပွန့်လင်းလင်းဖြေ ဆေးထဲမှာဘာတွေ့ရအတ္တတာမျိုးလိုချင်လဲအဲ့တော့လို့ကိုဟာကိုစိတ်ကြိုက်အသက်ရှင်ပြီးတော့ဘုရားသခင်နဲ့လုံးဝ relationship မရှိတဲ့အတ္တလားဒါမှမဟုတ်ကိုစိတ်ကြိုက်တော့အသက်မရှင်ရဘူးဒါပေမဲ့ဘုရားသခင်ရဲ့အသုံးပြုခြင်းနဲ့မှအသက်ရှင်နေရဆိုတော့ယာကုပ်ရဲ့အတ္တတာမျိုးလားဘယ်အတ္တတာမျိုးကိုဒီကနေ့ကျွန်တော်တို့လိုချင်တယ်လဲဒါမှမဟုတ်ဘယ်လိုအတ္တတာမျိုးထဲမှာကျွန်တော်တို့အတ္တတာရှိနေတာလဲဘုရားသခင်ကနောက်ဆုံးကျင်တင့်ကိုပြုပြင်ပေးခဲ့တဲ့အချိန်ဆုံးမပဲ့ပင်တဲ့အချိန်ကဘယ်တော့မှလဲ ဟေဘေးစနစ်ထဲမှာဘုရားသခင်ချစ်တော်မူသောသားတော်ကိုဆုံးမတယ်တဲ့ဘုရားသခင်ဆုံးမခြင်းကခံရစင်မှာခံလို့မကောင်းဘူးတဲ့နော်ဆုံးမခြင်းခံပြီးတဲ့ခါကြတော့မှပဲတကယ်ကိုနော်ဘုရားသခင်ရဲ့နေဆိုင်တဲ့ငြိမ်သက်ဝမ်းမြောက်ခြင်းကိုကျွန်တော်ရတာတဲ့ဘုရားသခင်ကဒီနေ့ကျွန်တော်တို့ကိုဆုံးမနေသလားဘုရားသခင်ဆုံးမလို့ရတဲ့သူတွေလားဒါမှမဟုတ်ဘုရားသခင်လွှတ်ထားတဲ့သူတွေလား ဒါကြောင့်မလို့ကေတင်ချင်းတို့ရောက်တော်သူတွေအတွက်လဝကရန်တရားဘုရားသခင်တကူတော်ဖြစ်တယ်လို့ပြောတဲ့အခါမှာဘုရားသခင်သူ့ရဲ့တကူတော်နဲ့ကျွန်တော်တို့ကိုသူ့ရဲ့သားသမီးတွေဖြစ်နေမွေးစားပြီးတော့မှဝိညာဉ်အသက်ရှင်နေသူတွေအနေနဲ့ဘုရားသခင်ကဒီနေ့နေ့စဉ်အသက်တာထဲမှာသူ့ရဲ့ဘုန်းတော်ဖုလုံကအသက်ရှင်စေခြင်းနဲ့တန်ရှင်သောအသက်တာထဲမှာကျင်လည်စေခြင်းနဲ့သူ့ရဲ့ဘုန်းတော်ဖုလုံကအသက် ဘုရားသခင်ကျွန်တော်ကိုကျမကိုတီးခံစေများများရှိအောင်လှုပ်ပေးပါလို့ဆုတောင်းနေဆိုရင်ဘုရားသခင်ဘယ်လိုလှုပ်ပေးမှာလဲโอเคဆုတောင်းခြင်းပြည့်စုံတည်းလို့ तू လှုပ်နိုင်ပါတယ်ဒါပေမဲ့များသောအဖြစ်ကတော့ဘုရားသခင်အဲ့လိုအဖြေပေးတဲ့ဘုရားတော့မဟုတ်ဘူးတီးခံရမယ့်အကြောင်းအရာမြောက်များဆိုတော့ကိုတတ်တာတော့မှကြုံလာစေလိမ့်မယ်တီးခံရမယ့်အကြောင်းအရာတွေကိုတီးခံခြင်းအဖြစ်တီးခံခြင်းနဲ့တိုးပွားတော့သူဖြစ်လာလိမ့်မယ်ဆိုတော့ What did you pray? ဘုရားသခင်ထံမှာကျွန်တော်ဘယ်လိုဆုတောင်းသလဲဘုရားသခင်ကျွန်တော်အစ်မအသက်တာကိုအလိုတော်လမ်းထဲမှာထားပါကျွန်တော် home visit သွားတဲ့အခါမှာဆုတောင်းချက်တင်ကြတဲ့အခါကျွန်တော်တို့မိသားစုကျွန်တော်တို့မိသားစုဘုရားသခင်ကအလိုတော်ထဲမှာအသက်ရှင်နေမိသားစုဖြစ်ဖို့အများကြီးပြောကြပါတယ်အလိုတော်ထဲမှာအသက်ရှင်ခြင်းစန္ဒချိတာကြားရတာဝမ်းသာတယ်တကယ်စိတ်ရင်းထဲကပြောရဲဆိုရင်အလိုတော်ကိုတည်ဖို့လိုတယ်လူတော်ကိုတည်နိုင်ဖို့ရန်အတွက်တမာကျန်းစာရင်းနှီးဖို့လိုတယ်တမာကျန်းစာနဲ့တွာလာဖို့လိုတယ်ကျွန်တော် recently worship conference တစ်ခုပြပါလိမ့်မယ် slip through ဖြတ်ထားလေကျွန်တော်တွေ့လို့အဲ worship pastor တယောက်ကဝေမျှတာပါပရိသတ်ကိုသူခွန်အားပေးတာသခြင်းသမားတွေကိုခွန်အားပေးတာမင်းတို့ရဲ့စုံစမ်းတွေ့ဆောင်ခြင်းကြုံရတဲ့အခါမှာဥပမာစာရနဲ့ထိတိုက်တွေ့ပြီဆိုလို့ရှိရင်နဲ့မင်းတို့ဘာလုပ်မှာလဲ Are you going to sing your favorite worship song နဲ့စာရနဲ့တွေ့တဲ့အခါမှာကိုယ့်ရဲ့အကြိုက်နှစ်သက်ဆုံးဘုရားသခင်ကိုယ့်ကိုယ်သခင်ဆိုမှာလားတဲ့ဆိုပြမှာလားတဲ့အဲ့လိုဆိုပြရဲဆိုလို့ရှိရင် maybe တဲ့စာရန်ပြန်ပြောင်းတဲ့တကောအဲ့သခင်ငါရေးထားလို့ပြောနိုင်တယ်တဲ့ဒါကြောင့်ကျွန်တော်ရင်တစ်ခါလည်းပြောဖို့ပါတယ်ကျွန်တော်တခြင်းနေအများကြီးရေးကြတာရမ်းကောင်းပါတယ်ဒါပေမဲ့ကျွန်တော် personal reflection အမြင်အရသုံးသပ်ချက်အရတချို့တခြင်းတွေကအဲ့ဒီ theological တမာကျမ်းစာနဲ့ဝိတ်လျော်ပြီးတော့မှတမာကျမ်းစာကိုအခြေခံပြီးရေးသားထားတဲ့ဟာတွေတော့ရှိတင်တယ်မရှိသေးဘူးလို့ကျွန်တော်သုံးသပ်လို့ရတယ်ဆိုလို့ကောင်းအောင်တန်စီနေကောင်းအောင်စကလုံးတွေနဲ့ကျွန်တော်ဖန်တီးပြီးမှဆိုကြတာများတယ်ပြောချင်တာကတမာကျန်းစာပြောချင်တာပါစာရနဲ့တွေ့တဲ့ခါကျရင်ငါ worship တခြင်းသွားဆိုပြလိုက်မယ်စာနဲ့အဲ့တခြင်းငါရေးထားလို့ပြောလို့ရှိရင်ဘယ်လိုလုပ်မလဲဟာမင်းဆိုမဲ့တခြင်းငါလည်းအဲ့တခြင်းငါအကြိုက်ဆုံးပဲပြောရင်ဘယ်လိုလုပ်မလဲသခင်ယေရှုခရစ်ကိုစာနဲ့လာစုံစမ်းတွေ့ဆောင်တဲ့ခါမှာတမာကျန်းစာနဲ့သခင်ယေရှုပြန်တွန့်ပြန်တာဒါကြောင့်နှုတ်ကပတ်တော်အရေးကြီးတာပြောချင်တာ No capato, Piatakan, Tamajazagama, Chinapolu, Piatakan, a rotem attachin, Piatakan, Bono, Tinchas, Shilong, attachin, Suyen, Genoa, attachatema, Piatakan, Tamatia, Shibulure, Piatakan, Tuntin, Kanchin, Soma, Pepinchin, can you put Lode? Tamamho Bene Genoga, the locker on Atibare. A patare sour lemonade about. You know what? See, I'm your desagar, Todria Mire. I wrote Crean Pinna and Doni B. Crean Peter Yan Javi. Jansa or Sasson put up an account sheep. General Majiwe Benemia Lawaga and Tiago, my messy Jamidala. Majiwe Benemia Eto Ketudo at the talk which no Luchin Jatala. Payatakin at that me man is so to the pit. Janelu a chin cam yuma. Boo biro kakebare. To get kakebare. A jan kabare. Junji du piara kabare. Dajamalu Pioja is a god who she. You should crit to her. အတေခံရမယ်ဆိုရင်ချက်ချင်းတည်မဲ့ခရိယန်တွေအများကြီးပါဒါမှယေရှုခရစ်တော်ဖွလုံးကနေတိုင်းအသက်ရှင်ရမယ်ဆိုရင်အသက်မရှင်နိုင်တဲ့ခရိယန်တွေလည်းအများကြီးပဲတဲ့သခင်ယေရှုအတွက်တည်ရတာလွယ်တယ်သခင်ယေရှုအတွက်အသက်ရှင်ရတာမလွယ်ဘူးဒါမဲ့လဝါကရိုင်တရားက ကဲတင်ချင်းတို့ရောက်တော်သူတွေအတွက်ကတော့ဘုရားသခင်ရဲ့တကူတော်ဖြစ်တယ်လို့ဆောင်ချက်ဖြစ်တယ်ဘုရားသခင်ရဲ့တကူဖြစ်တယ်ဘုရားသခင်နဲ့ဆိုင်တယ်ဘုရားသခင်အုပ်ဆိုးတဲ့အရာဖြစ်တယ်အဲ့ဒီအရာပေါ်မှာကျွန်တော်တို့စိတ်ချဖို့ဖြစ်ပါတယ်ဒီနေ့တသက်တည်းပြန်ဆင်ခြင်းရအောင်နော်အုပ်စုက ဒီနှစ်စုစလုံးကိုလဝါကရန်တရားကနှစ်စုစလုံးခေါ်ပါတယ်ဒါမဲ့တစ်ဖွဲ့အတွက်ကတော့မိုက်မဲခြင်းတရားပါဘာကြောင့်လဲဆိုရင်တော့ကိုယ့်ကိုယ်ပဲကိုယ်ကြည့်တဲ့အခါမှာလဝါကရန်တရားကအသေးပဲမရှိဘူးအဲ့လိုပြောတဲ့အခါမှာလေကိုယ့်ကိုယ်ကြည့်တဲ့အခါမှာနော်ကိုယ့်ရဲ့ accomplishment ကိုယ့်ရဲ့လှုပ်ဆောင်နိုင်ခြင်းမဟုတ်ဘူးတခါတရံကြောက်ရှင်ကျွန်တော်ရဲ့ကိုယ့်ကိုယ်သင်ငယ်ခြင်းလဝါကရန်တရားမိုက်မဲသွားတာနော်အာကျွန်တော်ဘာမှမသိဘူးကျွန်တော်ဘာမှမဟုတ်ပါဘူးဆိုပြီးတော့သင်ငယ်ခြင်းတွေကလည်းကျွန်တော်တို့အတားဆီးဖြစ်နိုင်တယ်ဘယ်လိုပဲဖြစ်ဖြစ်ပြန်ဆင်ခြင်းရအောင်ကဲတင်ရှင်တို့ရောက်တော့သူတွေအတွက်ဘုရားသခင်ရဲ့တကူတော်ဖြစ်တဲ့အတွက်ဘုရားသခ